မြန်မာနိုင်ငံအတွင်းကိုဗစ် -19 ကူးစက်သစ်ဆုံးမှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကဒီကနေ့၈နာရီမှာထုတ်ပြန်လာမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲဆန်းသတ်မှုပေါင်း 15,269 ဦးကိုစစ်ဆေးခဲ့ပြီး 1,318 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရှိကြောင်းဖော်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ30ဦးရှိကြောင်းဖော်ပြထားတာကြောင့်အခုချိန်ထိသေဆုံးသူစုစုပေါင်း 18,134 ဦးရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ COVID တတိယလိုင်းအတွင်းအမှန်တကယ်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကထုတ်ပြန်လာတဲ့အများကြီးပုံနိုင်ကြောင်းကျန်းမာရေးပညာရှင်တွေနဲ့ပရဟိတအဖွဲ့တွေကပြောဆိုကြပါတယ်။ COVID-19 တတိယလိုင်းကိုရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာစစ်ကောင်စီကျန်းမာရေးဌာနကထုတ်ပြန်ချက်တွေအရအခုရပိုင်းအတွင်းသိသိသာသာရော့ကြလာနေပါတယ်။ဒီတော့အတွက်မှာပဲမြန်မာနိုင်ငံအတွက်အိန္ဒိယကလူတန်းနဲ့ COVID Shield COVID ကာဝယ်ဆေးတန်းရန်ကုန်လေဆေးကိုမနေ့ညကရောက်ရှိလာကြောင်းစစ်ကောင်စီကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်ခင်ဗျာ။